နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တရုတ်သမ္မတရှီဂျင်ပင်တို့ဒီကနေ့တွေ့ဆုံခဲ့ကြပြီးတရုတ်နိုင်ငံကနှွေးထွေးစွာကြိုဆိုတဲ့အပေါ်မှာကျေးဇူးတင်တယ်လို့ဒေါက်ဆန်းစုကြည်ကပြောခဲ့ပါတယ်။တရုတ်နိုင်ငံကို၅ရက်ကြာရောက်နေတဲ့ဒေါက်ဆန်းစုကြည်ဟာဒီကနေ့အစောပိုင်းကတရုတ်နိုင်ငံရဲ့ထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့တရုတ်နိုင်ငံရဲ့ AIIB ဘဏ်ရဲ့တာဝန်ရှိပုဂ္ဂိုလ်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီကြောင့်ပြေဆုံကိုတော့ကိုရန်နိုင်ကပြောပြပေးမှာပါရှင်။
ဟုတ်ကဲ့ပါတရုတ်နိုင်ငံကို၅ရက်ကြာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဒီကနေ့ညနေမှာတော့တရုတ်သမ္မတရှီဂျင်ပင်နဲ့တွေ့ဆုံခဲ့ပါတယ်။တရုတ်နိုင်ငံအနေနဲ့သူမအပေါ်မှာနွေးနွေးထွေးထွေးကြိုဆိုတဲ့အတွက်ကျေးဇူးတင်တယ်လို့ဒေါက်ဆန်းစုကြည်ကတရုတ်သမ္မတရှီနဲ့တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်
။ကျွန်တော်တို့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးဆိုတာလည်းကျွန်တော်တို့ပြည်သူလူထုရဲ့လိုအပ်ချက်တွေပေါ်မှာအခြေခံပြီးတော့ဆက်လို့ဒီနေ့တ
ွေ့နေချင်တဲ့အနေနဲ့ကျေးဇူးတင်ပါတယ်။ဒေါက်ဆန်းစုကြည်ဟာပြီးခဲ့တဲ့2015ခုနှစ်ဇွန်လတုန်းကလည်းတရုတ်နိုင်ငံကိုပထမဆုံးအကြိမ်သွားရောက်ခဲ့တာဖြစ်ပြီးတော့အခုဒီအကြိမ်ကတော့ဒုတိယအကြိမ်မြောက်သွားရောက်တာပါအခုလိုတရုတ်နိုင်ငံကိုဒုတိယအကြိမ်လာရောက်စဉ်အတွင်းပြီးခဲ့တဲ့အကြိမ်ကတွေ့ဆုံခဲ့တဲ့သူတွေနဲ့ထပ်မံတွေ့ဆုံရတဲ့အပေါ်မှာလည်းဝမ်းမြောက်မိတယ်လို့သူမကပြောပါတယ
်မင်းနဲ့ကဆိုလို့ရှိရင်ကျမတို့အရင်တစ်ခါလာတုန်းကပါတီရမိတ်ဆွေဟောင်းတွေကိုပြန်ပြီးတော့တွေ့ရတဲ့အတွက်အင်တာမောက်ဝင်းတာပါတယ်ဘာဖြစ်လို့လဲဆိုတော့ကျမတို့ပါတီအင်းရကြီးနိုင်ငံကြီးဆိုတာတဦးနဲ့တဦးနားလည်မှုရှိပြီးတော့တဦးကနေပြီးတော့ပ
ြဒေါက်ဆန်းစုကြည်ကပြောပါတယ်ဒါပြင်ဒေါက်ဆန်းစုကြည်ကဒီကနေ့မနက်စောပိုင်းတုန်းကတော့အာရှအခြေခံအဆောက်အုံဖွံ့ဖြိုးတိုးတက်ရေးဘဏ် AIIB ဘဏ်ကတာဝန်ရှိသူတွေနဲ့တရုတ်နိုင်ငံရဲ့နိုင်ငံတော်ဧကရာအဆောင်အမတ်စနစ်မှာတွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ပြီးတော့နေ့လယ်ပိုင်းမှာတော့တရုတ်သတင်းမီဒီယာတွေနဲ့တွေ့ဆုံခဲ့ပါတယ်ဒါပြင်ဒေါက်ဆန်းစုကြည်ကဒီကနေ့နေ့လယ်ပိုင်းတုန်းကတော့တရုတ်နိုင်ငံရဲ့နိုင်ငံတော်ကောင်စီဝင်နဲ့အထက်လွှတ်တော်ဥက္ကဋ္ဌတို့နဲ့လည်းတွေ့ဆုံခဲ့တယ်လို့လည်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဒေါ်ယေစုကပြောပါတယ
်တရုတ်ပြည်နိုင်ငံတော်ကောင်စီဝင်မစ္စတာယန်ရှင်ချီသူနဲ့တွေ့တယ်နောက်ပြီးတော့မှဥစား National People Congress ကဥက္ကဋ္ဌမစ္စတာဂျန်ဒီဂျန်လာအဲ့ဒါသူနဲ့လည်းတွေ့တယ်၃ယောက
်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာမနေ့ကတော့တရုတ်ဝန်ကြီးချုပ်လီကချန်းနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးအဲ့ဒီတွေ့ဆုံဆွေးနွေးမှုအတွင်မှာမြေဆုံရေးကာတာစီမံကိန်းအပါအဝင်နိုင်ငံအကျိုးတူပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်တရုတ်ဝန်ကြီးချုပ်ဘက်ကတော့မြေဆုံဆဲစီမံကိန်းနဲ့ပတ်သက်ပြီးတင့်တင့်နဲ့အဖြေကိုရှာဖို့ဒေါ်ဆန်းစုကြည်ကိုတိုက်တွန်းခဲ့ပြီးတော့မြန်မာနိုင်ငံဘက်ကတော့ဒီမြေဆုံဆဲစီမံကိန်းကိုတင့်တင့်များတာစွာကင်တွယ်ပြီးတော့စုံစမ်းစစ်ဆေးနိုင်ဖို့အတွက်ကော်မရှင်တရက်ဖွဲ့စည်းထားပြီးဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ်ခင်ဗျာ